ရခိုင်ပြည်နယ်ထွန်းမှာဖြစ်ပေါ်နေတဲ့လူမျိုးရေးထိကြုံတွေကိုအစိုးရကအကန့်အသတ်ဖြေရှင်းဖို့စီစဉ်လှုပ်ဆောင်နေတဲ့ကြားကပဲဒီလွန်ခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့တင်းမာမှုတွေထပ်မံဖြစ်ပေါ်လာရကနေဒီနေ့မနက်အစောပိုင်းမှာဒီအပြန်အလှန်ပေါ်လေးနှစ်ဖက်အိမ်တွေကိုမိရှို့တာတွေဖြစ်ပွားခဲ့ပါတယ်လူခွင့်ရေးအထူးကိုယ်စားလှယ်တောမက်စ်အိုဟင်းကင်တာနာမြန်မာနိုင်ငံကိုပြန်သွားပြီးတော့နောက်တနေ့မှာပဲအခုလိုမျိုးစုပေါင်းမှုတွေထပ်ဖြစ်တာပါဒီထောတွင်းမှာပဲဒီမြန်မာနိုင်ငံကို6ရက်ကြာတွားရောက်ပြီးတော့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုလေ့လာခဲ့တဲ့လူ့အခွင့်အရေးကိုယ်စားလှယ်ကရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့အခြေအနေတွေကိုတရားစုံစမ်းရေးကော်မရှင်ဖွဲ့စည်းစုံစမ်းမှုအစိုးရပြုချက်ကိုမြန်မာဆွေရဘက်ကပယ်ချလိုက်ပါတယ်ဒီကြောင်းတွေနဲ့ပတ်သက်ပြီးတော့အပြည့်စုံကိုဘန်ကောက်ရုံးကနေဆက်သွယ်စုံစမ်းထားတဲ့ကိုစော်ဝင်းလိုင်ကပြောပြပါမယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်အတွင်းဇွန်လတုန်းကလူမျိုးရေးအထိကြုံနေဖြစ်ပေါ်ခဲ့ရာကနှစ်ဖက်တင်းဆုပ်မှုတွေနဲ့အပြည့်အစည်တွေအတော်များခဲ့ပြီးအခြေအနေတွေဆိုးဝါးလာတာကြောင့်သမရဦးသိန်းစင်ကဇွန်လ၈ရက်နေ့မှာပုံမှန်144ထုတ်ပြန်ပြီးတော့အခြေအနေကိုထိန်းသိမ်းခဲ့တာပါပြီးခဲ့တဲ့တောက်ကြနေ့တုန်းကပဲဒုသမရဆိုင်းမောက်ခန်းကိုတိုင်ရခိုင်ပြည်နယ်ကိုသွားပြီးတော့အခြေအနေတွေကိုနှစ်ရက်ကြာလေ့လာခဲ့တာဖြစ်ပါတယ်ဒါပေမဲ့လွန်ခဲ့တဲ့ရက်ပိုင်းအတွင်းရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့မှာနှစ်ဖက်တင်းမာမှုတွေဖြစ်ပွားပြီးမနေ့ကတော့အိမ်တွေအပြန်အလှန်မိရှို့တာတွေဖြစ်တဲ့အထိအခြေအနေတွေပြန်လည်ဆိုးဝါးလာခဲ့တာပါကျောက်တော်မြို့မှာမနေ့ကနဲ့ဒီကနေ့ဖြစ်ပျက်ခဲ့တဲ့နောက်ဆုံးအခြေအနေတွေကိုတော့ဒေသခံတူဦးက VOA ကိုအခုလိုပြောပြပါတယ
်။ဟုတ်ပြီတော့မှာအဲ့လိုမျိုးမင်းချိုးတဲ့ဥစ္စာတွေဖြစ်ပါတယ်။သူတို့ကသူတို့မင်းချိုးတဲ့ဥစ္စာတွေလေးပါပါတယ်ကို။ဒီဘက်ကချိုးတဲ့ဥစ္စာတွေလေးပါရင်ပါနိုင်ပါတယ်။ပြီးတော့ကျွန်တော်ဒီကုတ်ပြီတော့မှာနေအပေါ့ကမှာကိုယ့်ဘက်ကိုမင်းချိုးပြီးတော့ပြေးပါတယ်ကို။ပြီးလို့ရှိရင်ကျွန်တော်တို့ဒီချွေးလိုင်းကလားရောမှာဖြစ်ပါတယ်ကို။သူတို့ကအဲ့ဒါတွေကိုကျွန်တော်တို့ဒီရခိုင်ပိုင်းစင်ဆက်တလုံးကိုတိုင်းအဲ့အစွမ်းလောက်တင်ဖို့ရှိပါတယ်ကို။ဟုတ်ကဲ့အဲ့ဒီစင်ဆက်တင်မှာကျွန်တော်တို့စပါတင်2000နီးပါးနဲ့စိုက်တရားနဲ့အစွမ်းလောက်ကိုမင်းချိုးဖြစ်စီပြီးတော့စင်ဆက်တစ်လုံးနဲ့စင်ဆက်ပါပစ္စည်းအကုန်လုံးကိုမင်းချိုးဖြစ်စီပိုက်ပါတယ်ကိုအဲ့ဒါဒီနေ့မနေ့ထိဖြစ်တဲ့ကိစ္စပါကိုဒီနေ့မနေ့လင်းလိုက်လောက်မှဖြစ်တဲ့ကိစ္စပါကို
နိုင်ငံတကာသတင်းမီဒီယာတွေမှာတော့ကြောက်တော်မျိုးမှာအခုနောက်ဆုံးဖြစ်သွားခဲ့တဲ့အခြေအနေတွေကြောင့်တည်ဆုံးမှုတွေရှိခဲ့တယ်လို့ဖော်ပြနေကြပေမဲ့အဲ့ဒီသတင်းတွေမမှန်ကန်ဘူးလို့ဒေသခံတွေကပြောပါတယ်အခုချိန်မှာတော့လုံခြုံရေးတပ်ဖွဲ့ဝင်တွေရောက်လာပြီးဖြစ်တဲ့အတွက်အခြေအနေတွေပြန်လည်တည်ငြိမ်မှုရှိလာနေပြီလို့အဲ့ဒီဒေသခံကဆက်ပြောပြပါတယ်
ကျွန်တော်တို့ဒီပုတ်ပြီးတော့မှဖြစ်တဲ့ကိစ္စကိုကြာတော့တုံးခွင့်ရှင်းတဲ့တုံးခွင့်ငားရဲ့တည်ငြိမ်မှုမျိုးလုံးဥဆောင်ပြီးတော့ရေးတပ်ဖွဲ့တွေပါပါတယ်ကိုမင်းကနေဖြစ်တဲ့ဖြစ်တာနဲ့ဘယ်တော့မှပြန်ပါဘူးကိုအဲ့ဒီကိုရောက်ပါတယ်ကိုအဲတဲကနေပြီးတော့၃ခွင့်ရှိနေ၃ခွင့်ငါတင်းင်းနေပေါ့လို့ကြည့်ရင်လူ30လောက်ပါပါတယ်ကိုပြီးတော့ရေးတက်ဖွဲ့က10ယောက်လောက်ပါပါတယ်အကုန်လုံး50လောက်ပါပါတယ်ကိုအဲ့မှာဒီလိုအုပ်ချုပ်မှုတွေကိုခေါ်ပြီးတော့အသေးစားစစ်စစ်ဆောင်ရွက်နေပါတယ်အဲ့ဒါတွေကိုအထက်ကပရက်ချာပြေးပြီးတော့မရမကဖမ်းဖို့စီးဖို့ကြိုးပြီးတော့ပြောပါတယ်တဲ့ဖမ်းရမယ်စီးရမယ်ဒါကိုပေါ်ထုတ်ရမယ်အဲ့လိုမျိုးလုပ်တယ်လို့ပြောပါတယ်ကျွန်တော်တို့အဲ့လိုဒီကလာမင်းချိုးတဲ့ကိစ္စနဲ့ပတ်သက်လို့ကလာအင်္ဂလိပ်ကိုမင်းချိုးတဲ့ကိစ္စနဲ့ပတ်သက်လို့အဲ့လိုမျိုးစစ်စစ်ဆောင်ရွက်ပြီးတော့အခုအားလုံးဆန်ဆန်မင်းချိုးခင်ရခင်ရတဲ့ကိစ္စနဲ့ပတ်သက်လို့ဘာမှစီရင်ဆောင်ရွက်ခြင်းမရှိပါဘူးကို
ကျောက်တော်မျိုးကဒေသခံတူဦးပြောပြခဲ့တာပါရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုကိုယ်တိုင်လေ့လာဖို့ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်မစ္စတာကင်တာနာပြန်သွားပြီးနောက်တနေ့မှာပဲကျောက်တော်မျိုးမှာအခုလိုအခြေအနေတွေပြန်လည်တင်းမာလာခဲ့တာဖြစ်ပါတယ်မစ္စတာကင်တာနာမြန်မာပြည်ကပြန်မထွက်ခွာခင်ရခိုင်ပြည်မှာဖြစ်ပျက်ခဲ့တဲ့အကြမ်းဖက်စုပ်ပမှုတွေကိုတရားစုံစမ်းရေးကော်မရှင်ဖွဲ့ဖို့အကြံပြုတင်ပြခဲ့တာနဲ့ပတ်သက်လို့တော့ရခိုင်ပြည်နယ်အတီကယုံနဲ့ပတ်သက်လို့အစိုးရသတင်းထုတ်ပြန်ရေးအဖွဲ့ဥက္ကဋ္ဌဦးလာသိန်းကပယ်ချလိုက်ပါတယ
်ကျွန်တော်မှတ်ကြတော့ဗျာဘာလို့မလဲဆိုလို့ရှိရင်ဒါနဲ့ပတ်သက်လို့ပေါ့နော်သူကတော့ကော်မရှင်ဖွဲ့ပြီးတော့စစ်ဖို့ပေါ့နော်ကျွန်တော်တို့အမြင်ကတော့ဖွဲ့စီရမလို့အပ်ဘူးခင်ဗျာဒါရခိုင်တရဲ့ကိစ္စလောက်ပဲဖြစ်ပါတယ်နော်ကျွန်တော်တို့ကတော့အဲ့လိုပဲမြင်ပါတယ
်ရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့လူမျိုးရေးအထိကြုံနေတဲ့ပတ်သက်လို့နိုင်ငံတကာအသံဝိုင်းကအမြင်အမျိုးမျိုးနဲ့တုံ့ပြန်နေကြတာပါနိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကအစိုးရရဲ့တုံ့ပြန်မှုနှေးကွေးတဲ့အတွက်အခြေအနေတွေပိုပြီးတော့ဆိုးဝါးသွားခဲ့တယ်လို့ဝေဖန်ပြောဆိုမှုတွေရှိခဲ့တယ်လို့ပဲကမ္ဘာမွတ်စလင်ဘာသာဝင်အများဆုံးတိုင်းပြည်တစ်ခုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကတမရဆူဆီလိုဘန်ဘန်ယူရိုယွန်းတို့ကလည်းရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာကစုံစမ်းစစ်ဆေးရေးအဖွဲ့တွေဝင်ရောက်လေ့လာခွင့်ပြုဖို့တမရဦးသိန်းစိန်ထံစာရေးတောင်းဆိုထားတယ်လို့အင်ဒိုနီးရှားနိုင်ငံထုတ်သတင်းစာတွေမှာရေးသားဖော်ပြနေကြတာပါရခိုင်ပြည်နယ်အတွင်းအထူးကြုံနေပုံမှုဆိုးဝါးလာအောင်တွေးထိုးလုံဆောင်မှုနဲ့ဖန်စီထိန်းသိမ်းထားတဲ့ INGO နိုင်ငံတကာ NGO အဖွဲ့အစည်းတွေမှာလုတ်ကန်နေကြသူဝန်ထမ်း9ဦးကိုလက်ရှိမှာရုံတင်စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းအစိုးရသတင်းထုတ်ပြန်ရေးအဖွဲ့ဥက္ကဋ္ဌဦးလာသိန်းကပြောပြပါတယ်
ဖန်ရတဲ့လူတွေချက်မှာတချို့ကဘူးတီတောင်တရားရုံးမှာအမှုရင်ဆိုင်တဲ့အတွက်ကြောင့်ဘူးတီတောင်ထောင်မှာသူတို့ကိုချုပ်နေပေါ့ဗျာကက်စတူဒီနဲ့ထားတာပေါ့နော်အဲနောက်စစ်ပေမှာလည်းအဲရှိပါတယ်စစ်ပေမှာတရားစွဲထားတဲ့ဟာလည်းရှိပါတယ်အဲ့မှာစစ်ပေမှာတော့ INGO ကတယောက်ရှိတယ်ခင်ဗျာပြီးယူထားတဲ့ဟာတွေကတော့ကဟိုပြည်မှုဆိုင်ရာဥပဒေပုံမှန်153ကကြီးပြီးတော့ပုံမှန်905ဒါငယ် Now, Urena Sanjan, who Rimapare, Pomatia, Liza, Shitty, Boya, Aradina Babe. I community Nakugu, Doda, it were almost. No, Mulumunga, Jibido, Kayan, Chiba, Long Sore, Surehaba. No, so the Drusia, Nikim, Pitare, Tautari, Aro, Ailuboya, Drune, Musinene, Long So Vido, the Yaking, Chi on Lode, Suvido.
အဲ့ဒီအထောက်အထားတွေမှာမူတူပြီးတော့တရားဆွဲထားတာဖြစ်ပါတယ်။ဒီလိုကမြန်မာနိုင်ငံသားဒီဆိုတော့မြန်မာနိုင်ငံသားတွေဆိုတာကမွတ်စလင်တွေကြီးပဲကိုလို့အဲ့လူတွေက။အစိုးရသတင်းထုတ်ပြန်ရေးအဖွဲ့ဥက္ကဋ္ဌဦးလာသိန်းပြောပြခဲ့တာပါ။ရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့စူပူမှုတွေနဲ့အတီကယုံနေကြောင်းနှစ်ဖက်သေဆုံးသူအရေအတွက်ဟာ86ခုရှိခဲ့တယ်လို့အစိုးရကထုတ်ပြန်တဲ့တရ